နော်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပဋိပက္ခတိုင်းရင်းသားရပိုင်ခွင့်ဆိုင်ရာပဋိပက္ခတွေကိုဖြေရှင်းမှုအတွက်တမျိုးသားလုံးပြန်လည်တည်နဲ့ရင်ကြားစရေးနဲ့သာဖြေရှင်းတင်တယ်လို့ပဋိပက္ခမှာပါဝင်သူအများစုနဲ့နိုင်ငံတကာအသိုင်းအဝိုင်းကတောက်လျှောက်ပြောဆိုနေကြတာပါ။အဲဒါပေမဲ့သက်ဆိုင်ရာကာယကံရှင်တွေကအမျိုးသားရင်ကြားစရေးဆိုတာကိုဘယ်လိုသဘောပေါက်ခံယူထားကြသလဲ။ဒီတစ်ခါအမျိုးသားရင်ကြားစရေးပေါ်ထွန်းအောင်ဘယ်လိုမူဝါဒလမ်းစဉ်တွေနဲ့ကြိုးပမ်းနေကြသလဲဆိုရမှာတော့ကွဲလွဲမှုတွေရှိနေပါတယ်။ဒီလိုအမျိုးသားရင်ကြားစရေးနဲ့ပတ်သက်လို့ချင်းကပ်ပုံချင်းကပ်နည်းတွေမတူညီကြတဲ့အတွက်ပဋိပက္ခတွေကိုအခုအချိန်ထိညှိနှိုင်းဆွေးနွေးလို့မရသေးတာပြဿနာတွေကိုဖြေရှင်းလို့မရသေးပဲဖြစ်နေတာပါ။အဲဒါကြောင့်မဲအမျိုးသားညီသားစရေးကိုအဖြေရက်လက်ထွက်အောင်ဘယ်လိုဆောင်ရွက်နိုင်မလဲဆိုတဲ့ကိစ္စတွေကိုဒီကနေ့ဆွေးနွေးသွားကြမှာတယ်။ဒီလိုဆွေးနွေးရမှာပထမဦးဆုံးပဋိပက္ခမှာပါဝင်နေသူတွေရဲ့အမြင်သဘောထားတွေကိုအရင်ကြည့်ကြရအောင်ပါ။1990ခုနှစ်ရွေးကောက်ပွဲအနိုင်ရ NLD ပါတီကတော့ရွေးကောက်ပွဲပြီးကျင်းပတဲ့ဂန္ဒီခမ်းမကြီးညာချက်မှာတဖက်နဲ့တဖက်အာဃာတွေကင်းစင်ပြီးတော့အထွေထွေတဟဇာတာဖြစ်ရေးဆိုတာကိုပြောဆိုခဲ့ပါတယ်။2003ခုနှစ်ဒီပရင်းအရေးခင်းနောက်ပိုင်းမှာတော့ဒီတင်ပေါင်းချီရေးဆိုတာကိုပါဖြည့်ဆွက်ပြီးတော့ဒီတမျိုးသားလုံးပြန်လည်တင်မြတ်ရင်ကြားစေရေးအတွက်ဒါရီဟာလိုအပ်ချက်လို့ပြောဆိုလာတာကိုကျွန်တော်တို့တွေ့ရပါတယ်။ငင်းငယ်ရေးမရသေးတဲ့တိုင်းရင်းသားအဖွဲ့တွေကလည်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြဖို့ရင်ကြားစေတင်မြတ်ဖို့ကန့်လန့်နေကြတယ်လို့အဖြစ်ခက်ရစေးအဖွဲ့တွေကလည်းကျယ်ပြန့်တဲ့အမျိုးသားရင်ကြားစေရေးကိုဖော်ဆောင်မှုပြောဆိုကြပါတယ်။မဟာကန္နာယုံကျောင်းတို့၊တခဝိုင်းကျောင်းတို့ကဆရာတော်ကြီးတွေကစလို့ဆရာမကြီးတို့ဒေါ်အမလူ၊ဆရာတကုံတာယာလူ၊တိုင်းမီကလေးစားတဲ့ပုဂ္ဂိုလ်တွေ88မျိုးဆက်ကျောင်းသားကောင်းဆောင်တွေကပါသူမနာကုမနာအမျိုးသားရင်ကြားစေရေးဆိုတာကိုတောင်းဆိုနေကြတာပါ။အဲဒါမဲ့စစ်အစိုးရကတော့အမျိုးသားရင်ကြားစေရေးဆိုတဲ့စကားကိုမသုံးပါဘူး။သူ့ရဲ့နိုင်ငံရေးဥတည်ချက်၄ချက်ကိုကြည့်မယ်ဆိုရင်ဒုတိယအချက်မှာအမျိုးသားပြန်လည်စည်းလုံးညီညွတ်ရေးလို့တုံ့နှံထားတာကိုတွေ့ရပါတယ်။အင်္ဂလိပ်လိုဆိုရင်တော့ National Reconciliation လို့ပြောပါတယ်။ဒီတော့ကပထမဦးဆုံးရန်ကုန်ကအမျိုးသားရေးဥပဒေကိုကျွန်တော်မေးတင်ပါတယ်။စစ်အစိုးရတုံးနဲ့ဒီအမျိုးသားပြန်လည်စည်းလုံးညီညွတ်ရေးနဲ့အတိုက်ခံတွေပြောနေတဲ့တမျိုးသားလုံးပြန်လည်သိမြင်ရင်ကြားစေရေးကြတဲ့မှာဘလို့ကွဲလွဲမှုတွေရှိရလို့ဥပဒေတုံးသက်ပါလဲခင်ဗျ။
ကျွန်တော်အမြင်ကတော့ယင်အမျိုးသားပြန်လည်စင်ကြားစေရေးပဲခေါ်ခေါ်အမျိုးသားပြန်လည်ပေါင်းစပ်ရေးခေါ်ခေါ်ပေါ့ဗျာတနိုင်ငံလုံးပြန်လည်ညီညွတ်ပြီးတော့တည်တုံနဲ့ဖြစ်ရေးတာဒါအဓိကပဲလို့ကျွန်တော်ယူဆပါတယ်အဲ့တော့ဒီလိုပြန်လည်ပြီးတော့တနိုင်ငံလုံးညီညွတ်ရေးရဖို့ဆိုတာကလည်းလိုအပ်တဲ့အခြေခံအချက်ကလေးတွေရှိတယ်ဗျာပထမဦးဆုံးလိုအပ်ချက်ကတော့မြမပြည်တွင်းမှာတပ်မတော်နဲ့နိုင်ငံရေးသားတွေတိုင်းရင်းသားတွေနောက်ပြီးတော့ပြည်သူပြည်သားတွေအားလုံးမှာတူညီတဲ့ဘုံကြီးမှတ်ချက်တွေရှိမှကျွန်တော်တို့ဒါကိုလုပ်လို့ရမယ်အဲ့တော့ဘုံကြီးမှတ်ချက်ဆိုတာဒါလဲလို့ဆိုရင်မြမကြီးကိုကျွန်တော်တို့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်စေခြင်းနဲ့ဒါမှမဟုတ်ခလာစီးလုံးနဲ့ပြည်တော်စုကြီးချစ်စေခြင်းနဲ့ဆိုတဲ့ကြီးမှန်းချက်မျိုးဒါကတူညီတဲ့နိုင်ငံရေးကြီးမှန်းချက်ပေါ့ဗျာဒုတိယအဖြစ်မြမကြီးမှာနိုင်ငံသားတိုင်းအခွင့်အရေးတူလုပ်ပိုင်ခွင့်တူရှိတဲ့လွတ်လပ်တဲ့စီးပွားရေးစနစ်မျိုးထူထောင်ခြင်းနဲ့ဆိုတဲ့ဘုံကြီးရွယ်ချက်မျိုးအကစီကြီးတဲ့စီးပွားရေးကြီးရဲ့ချက်တတိယအဖြစ်လူတိုင်းတရားမျှတပြီးတော့တိုင်းသူအခွင့်အရေးရစေခြင်းနဲ့ဆိုတဲ့ဒီမှန်းချက်မျိုးဒါကတူညီတဲ့လူမှုရေးပုံလိုလားချက်အဲ့တော့အနည်းဆုံးအဲ့ဒီလိုတူညီတဲ့နိုင်ငံရေးဖွဲ့စည်းပုံစနစ်လိုလားမှုတူညီတဲ့စီးပွားရေးစနစ်နဲ့တူညီတဲ့လူမှုရေးစနစ်လိုလားမှုတွေအပေါ်မှာဘုံချက်ရနိုင်ပါမှကျွန်တော်တို့အမျိုးသားပြန်လည်ချင်းကြားစစ်ရေးဆိုတာကိုကျွန်တော်တို့လုပ်လို့ရမယ်နောက်တစ်ခုဒီလိုဘုံကြီးမှန်းချက်ရှိုံနဲ့လေကျွန်တော်တို့အမျိုးသားပြည်ညာရေးကိုရသေးမှာမဟုတ်ဘူးဗျဒုတိယအဆင့်လိုအပ်ချက်ရှိသေးတယ်အဲ့ဒါကဘာလဲဆိုတော့အမျိုးသားပြည်လည်ပြည်ညာရေးလုပ်နိုင်ဖို့အတွက်အာဏာရအဖွဲ့ကြီးနဲ့ပြင်ပြိုင်ရတဲ့အဖွဲ့ကြီးတွေဟာအနည်းနာခံအကျော်ပေးဖို့နှစ်ဖက်စလုံးကအသင့်ရှိရမယ်လိုအပ်ချက်တယ်အာဏာရအစိုးရဘက်ကဒုက္ခအပေါ်ကြီးရထားတယ်ဆိုပြီးတော့တင်းမာနေရင်အမျိုးသားပြည်လည်ပြည်ညာရေးလုပ်လို့မရပါဘူးနိုင်ငံရေးအဖွဲ့ကြီးတွေဘက်ကလည်းတို့ကလူလူအချက်တော်တွေဖြစ်တယ်အဲ့ဒါလူလူထောက်ခံမှုရထားတယ်ဆိုပြီးတော့သိနေရင်လည်းမဖြစ်ဘူးဗျငါသာမှန်တယ်ငါတို့ကမှန်တယ်ဆိုတဲ့အတ္တစိတ်ကြီးဝင်နေရင်လည်းပြန်လည်တင့်ကြရေးလုပ်လို့မရပါဘူးအဲ့ဒီတော့ငါတို့ကဘလောက်မှန်မှန်တစ်ဖက်သားကိုမှားရင်မှားနေပါစေလောလောဆယ်ကြီးလို့ရအောင်ငါတက်ကတဝက်အထိရှော့ပင်းတယ်ဆိုတဲ့အဆုံးစွန်အထိအလိုက်ရောပင်းတယ်ပြင်ဆင်ထားမှုမျိုးကိုလည်းတစ်ဖက်စလုံးကဒါကိုပြတ်ကပ်ဖို့လိုအပ်ပါတယ်အဲ့တစ်ဆက်တည်းမှာပဲကျွန်တော်တို့အမျိုးသားပြန်လည်ခြင်းကြားစီရေးအတွက် ဒီစားဆွေးနွေးမှုတွေဘယ်လိုအခြေအနေမျိုးမှာပေါ်ထွန်းနိုင်တာလဲဆိုတာကိုစက်ပြီးနန်းတန်းလေးတင်ပြပြတယ်မြို့သားပြန်လဲတင်ပြရေးဆွေးနွေးမှုတွေဖြစ်ပေါ်လာနိုင်တဲ့အခြေအနေမျိုးကတော့လက်ရှိနိုင်ငံရေးအုပ်ချုပ်ရေးစနစ်ဟောင်းနဲ့နိုင်ငံရေးအုပ်ချုပ်ရေးစနစ်တွေနှစ်ခုဟာတစ်ခုနဲ့တစ်ခုအင်အားချင်းမတည်ငြိမ်ဖြစ်နေပြီးတော့အားမြတဲ့အခါမျိုးမှာပေါ်နိုင်ပါတယ်အဲ့ဒီလ
ကောင်းဆောင်တွေစိတ်ထားကြောင်းလဲပြီးတော့အမြင်သက်တွေနဲ့အပြန်အလှန်စိတ်ဆက်ညှိနှိုင်းယူတာမျိုးတွေကြောင့်ဖြစ်ပေါ်လာတာမျိုးအဲ့ဒီလိုဖြစ်ထုံးမှုတွေပေါ်ဖို့လိုအပ်ပါတယ်အဲ့တော့ဒီကနေ့မြန်မာနိုင်ငံမှာအဲ့ဒီလိုအခြေအနေမျိုးပေါ်နေသလားမပေါ်ဘူးသားဆိုတာကိုတော့ကျွန်တော်တို့ဝိုင်းပြီးတော့တွေးနေကြတာပေါ့ဗျာဟုတ်ကဲ့ပါခင်ဗျာအင်္ဂါဦးဝင်းနိုင်ကျေးဇူးတင်ပါတယ bong chi nai ne sre asin thi thulu khwin lut pi lo pyo da myo shi ba de imita ma go da tabor da chi chang pya ta da ba da ba me ha di atai ma phit khe de khan sa ga ya mu ri go khwin lut nai ne lo pyo daw nya le 1990 ywe kaw pwe yin lat go lit lu shu da go do nld party ga lak khan chin mu ma ya ba bu nld party ni ne ga ana lwe pyaung yi go ma pyo ba me le di 1990 ywe kaw pwe yin lat go ati ma pyu pi lo တနည်းနည်းနဲ့အကောင့်ထဲပေါ်ပေးရမယ်လို့တောင်းဆိုနေတာကျွန်တော်တွေ့ရပါတယ်။ဒါကိုနှစ်ထောင်ချောက်ခွင့်ကလုပ်တဲ့ဒီပြည်တော်စုနဲ့ NLD ရွေးကောက်ပွဲကိုတင်းပြကြပြမဟုတ်တော့မှတနည်းနည်းတော့အကောင့်ထဲပေါ်ပေးရမယ်ဆိုပြီးတော့အတိုက်ခံတွေကလာအတိတ်ကိုအဲ့လိုပြန်ပြီးတော့ရည်ညွှန်းတာကိုးကားတာကျွန်တော်မကြာခဏတွေ့ရပါတယ်။ဒါပေမဲ့တစ်ဖက်ကကျွန်တော်ပြောချင်တာကတော့စစ်အစိုးရကဒီ 90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、90年代、 ပြောတဲ့လောက်ပဲဖြစ်လာပါတယ်။သူတို့အဓိကပြောတာကဘာဖြစ်လာလဲဆိုတော့ဇင်ကြားစီဖြစ်ဖို့အတွက်ဆွေးနွေးကြပါ၊ပြင်ဆင်ကြပါ။90ရွေးကောက်ပွဲကိုအကောင့်ထဲပေါ်ပါလို့ပြောတာမျိုးတော့မကြားရတော့ပါဘူး။အထူးသဖြင့်ကျွန်တော်တို့ဒီနိုင်ငံကတန်တမာနေနဲ့ကျွန်တော်တို့စကားပြောရတဲ့အခါမှာကျွမ်းကျင်သူတွေနဲ့စကားပြောရတဲ့အခါမှာဒီကိစ္စကိုသူတို့မကြားခဏလာဇောင်းပြီးပြောတာတွေ့ရပါတယ်။ဒါပေမဲ့ဥအောင်နိုင်ဦးကြီးဥအောင်နိုင်ဦးကြီးနဲ့ဒီကိစ္စကိုလည်းဆက်ပြီးတော့တုံ့ပြန်ချင်ပါလေ။
မျိုးသားပြန်လဲတင်းမြတ်ရေးလို့ပြောတဲ့အခါမှာနှစ်မျိုးရှိတယ်ပေါ့လေတစ်မျိုးကတော့မျိုးသားပြန်လဲတင်းမြတ်ရေးဆိုတဲ့ကိစ္စရဟာပဲဒါဟာအောင်မြင်လို့ရမယ်အားလုံးကြားထဲမှာတယောက်နဲ့တယောက်ပြည်ပြည်လဲလဲဖြစ်သွားမယ်ပြန်လဲတင်းမြတ်မယ်ဆိုတဲ့နားလည်မှုပေါ့နော်အဲ့ဒါကတော့ဒါရည်မှန်းချက်ပန်းတိုင်ပေါ့ဗျာအဲနောက်တစ်ခုကတော့ဒီမျိုးသားပြန်လဲတင်းမြတ်ရေးဆိုတာဟာရေရှည်လုပ်ငန်းစဉ်တစ်ခုပေါ့နော်အဲ့ဒီနှစ်ခုကိုတည်တည်ချာချာခွဲတတ်ပြီးဆိုလို့ရှိရင်တော့အမျိုးသားပြန်လဲတင်းမြတ်ရေးကိုလာကြီးမှကျပန်းနိုင်အောင်ကိုဘယ်လိုရောက်အောင်သွားမလဲကြားထဲမှာလုပ်ရမယ်လုပ်ငန်းစဉ်တွေကိုဘယ်လိုလုပ်ရမလဲဆိုတာမျိုးကိုနားလည်မဲ့သဘောရှိပါတယ်အဲ့တော့ကျွန်တော်တို့စီမာကတော့မြို့သားကျန်တဲ့စင်မြေကြီးအတွက်လုပ်နေကြတယ်ပြောနေကြတယ်လက်တွေ့မှာလည်းအမအောင်မြင်တာတွေရှိတယ်နိုင်ငံတကာကလည်းခုနပြောလိုဝင်ပါတာတွေရှိတယ်ဒါပေမဲ့ကတနာကကျွန်တော်တို့ကဗမာပြည်ကိစ္စမှာမြို့သားပြည်နယ်တင်းမြေကြီးကိစ္စကိုပြောရတယ်ဆိုလို့ရှိရင်အများဆုံးကတော့ကျွန်တော်တို့ဒီဒေသပင်းမှာရှိတဲ့ပထဝီနိုင်ငံကြီးအကြောင်းကိုပြောကြရတယ်ဗျပထဝီနိုင်ငံကြီးအကြောင်းမှာကမြန်မာစစ်ဆေးရကိုဝိုင်းဝန်းပြီးတော့ထောက်ခံနေတဲ့ဟလာတရုတ်တို့ဟလာကူအိန္ဒိယတို့ဆိုတာမျိုးရှိတယ်အာဆီယံကလည်းဘာမှမလုပ်နိုင်ဘူးအဲ့လိုအနေအထားမျိုးရှိနေတဲ့အခါကျတော့ဒီဒေသပင်းမှာရှိနေတဲ့ဒီပထဝီနိုင်ငံကြီးဟာတိတ်ပြီးတော့အင်အားကြီးမားတဲ့အတွက်လာကဘာကလို့လည်းမကလို့နေရာမျိုးမှာတော့မှမြန်မာပြည်ကိစ္စကိုအောင်မြင်လုပ်နိုင်တဲ့အနေအထားမျိုးမရှိဘူးတစ်ဖက်မှာကျတော့လေအမေရိကန်တို့ဥရောပတို့ကြိုးစားတယ်ဆိုပေမဲ့လည်းဒီသူတို့ကြည့်ကြိုးစားပုံတွေကလည်းမတူကြဘူးခင်ဗျအဲ့တော့ ကျွန်တော်တို့နိုင်ငံမှာတကယ်တမ်းမြို့သားတင်လေတင်ရည်လောက်ချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံတကာကိုတိတ်အားမကိုပဲနဲ့အားကိုတဲ့လောက်ပဲအားကိုပြီးတော့ကိုယ်နိုင်ငံထဲမှာဟာကိုပါလိုချင်တယ်ကိုပါရချင်တယ်မြို့သားတင်လေတင်ရည်ဆိုတာပါလဲဆိုတာတိတိကျကျလေးအဲတိဖို့လိုရခင်ဗျအဲ့တော့ကျွန်တော်ပြဿနာတွေကိုမပြောဘဲနဲ့ကျွန်တော်တို့မှာရှိနေတဲ့စိတ်နေသဘောဓာတ်လေးတချို့ကိုလူတွေရဲ့ ပြီးတော့ကြည့်တဲ့သဘောမျိုးမရှိဘူးခင်ဗျာမြို့သားကျန်တဲ့တညာကြီးဆိုရင်အနာဂတ်ကိုမျှော်ပြီးတော့ကြည့်ရတဲ့သဘောဖြစ်တယ်အတိတ်ကိုမတွားဘူးလို့မဆိုလိုပေမဲ့အတိတ်ကိုချော့ပေါ်ပြီးတော့အနာဂတ်ကိုဦးစားပေးရတဲ့ကိစ္စမျိုးဖြစ်တယ်ခင်ဗျာအဲ့ဒါကလည်းကျွန်တော်တို့ဒီမှာတိတ်လောက်ကြတာမတွေ့ဘူးခင်ဗျာအတိတ်ကိစ္စကိုပဲပြောနေကြတာညားတယ်အဲ့တော့နောက်တစ်ခုကတော့ကျွန်တော်နို Hello, now the Kugaro. ဒီမြို့သားပြန်လည်တင်ရည်လို့ပြောလို့ရှိရင်မြို့သားပြန်လည်တင်ရည်မှာအရေးကြီးဆုံးအချက်ကတော့တယောက်နဲ့တယောက်ကိုအပြန်အလှန်တင်မှတ်ပြည်ရေဟလာတယောက်ရဲ့ဂျူစီဝါကိုတယောက်ကနားလည်ရေဖြစ်တယ်နောက်ဆုံးတစ်ခုအနေနဲ့တော့ကျွန်တော်နိုင်ငံမှာကဒီမြို့သားပြန်လည်တင်ရည်လို့ပြောပြီးမဲ့တစ်ဖက်ကိုတစ်ဖက်ပြစ်ပုံချတာတွေရှိနေပြီးတော့တစ်ဖက်ကနေပြီးတော့နောက်တစ်ဖက်ရဲ့အနေထားဘယ်လိုရှိသလဲဆိ
ဟုတ်ကဲ့ပါဒီနေ့မှကျွန်တော်ကတော့ငုံပြောတော့ပြန်ကောက်ချင်ပါတယ်ဒါကဘာလဲဆိုတော့ဒီနိုင်ငံတကာကိုတိတ်ပြီးတော့အာမကူပါနဲ့လာပြည်ရဲမှာပဲဖြစ်အောင်လုပ်ကြပါဆိုတော့ပြည်ရဲမှာကြတော့လေဒီအဓိကကြတဲ့အတိုက်ခံအင်အားစုတွေနဲ့စစ်အစိုးရကြားထဲမှာပြဿနာကိုရှုမြင်ပုံကတော့ကွဲလွန်နေပါတယ်အထူးသဖြင့်အတိတ်ကိုပြန်ပြီးတော့ရှုမြင်ပုံကကွဲလွန်နေပါတယ်ခုနကျွန်တော်ပြောသလို
လာငငယ်လမ်းပြမြေပုံကအမျိုးသားပြန်လဲစီလုံးညီရဲ့အခြေခံဖြစ်တယ်လို့ယူဆရတဲ့ဆက်အစိုးရအဲ့လိုကွဲပြားနေပါတယ်အခုဟန်ညောင်းဝေးဘယ်လိုများတုံးတက်မိပါလဲခင်ဗျာ
โอเคကျွန်တော်မြင်တာကတော့ဘယ်လိုလဲဆိုရင်မျိုးသားပြန်လဲတက်မြရေးလုံးမလားစီလုံးညီရေးလုံးလားဆိုတဲ့နေရာမှာကတော့တကယ်ကတော့ကျွန်တော်လွယ်လွယ်နဲ့ကြည့်ရင်တော့ အမြင်ကွဲနေတဲ့နေရာမှာကျွန်တော်တို့ကအမြင်တူလာအောင်ဆွေးနွေးဖို့လိုတယ်မတူနိုင်တော့မှဘာကြောင့်လို့တစ်ဖက်နဲ့တစ်ဖက်အမြင်မတူကြလဲဆိုတာနားလည်မှုဆောက်ဖို့အဲ့ဒါကကျွန်တော်မြင်တာစီလုံးညီရေးတိဆောက်တယ်ပြန်လဲတင်ရေးလောက်ကြတယ်ဆိုတာကျွန်တော်အဲ့လိုမျိုးမြင်တယ်ပြောချင်တာကတော့ကျွန်တော်တို့ကမတူတဲ့အချက်လေးကိုအရင်အဓိကဆိုင်းဘုတ်ထောင်ပြီးတော့မှတောင်းဆိုကြတယ်အခုန ကိုမင်းစင်ပြောလို့မျိုးပဲတထောင်960ရွေးကောက်ပွဲရလဟိုအတိမပြည့်ရမယ်ဆိုပြီးတော့မှကျွန်တော်တို့ကတောင်းဆိုတယ်ဒါကနာအဖကမလက်ခံနိုင်တဲ့အချက်ပဲဘာကြောင့်လဲဆိုရင်သူလက်ခံနိုင်ရင်တထောင်960ရွေးကောက်ပွဲပြီးနောက်သူချက်ချင်းအာနာလွဲသိမ့်မှာပေါ့သူကမလုပ်တဲ့ဟာကသူမလက်ခံနိုင်ဘူးဆိုတဲ့ဟာသူပြတယ်ဆိုအဲ့ဒီဟာကိုပဲကျွန်တော်တို့ကတောင်းဆိုနေမယ်ဆိုရင်တော့ဘယ်လိုမှစကားလည်းပြောလို့
ော်ပြောတာအဲ့ဒါတိတ်အရေးကြီးတယ်ဒါပေမဲ့အဲ့ဒီဟာကိုကျွန်တော်တို့ကပထမချက်အနေနဲ့တောင်းဆိုရင်နာဖအနေနဲ့ကလည်းဘယ်လိုမှလက်ခံလို့မရဘူးနာဖကလည်းသူလုပ်နေတဲ့လမ်းပြမြေပုံကိုအဲ့ဒီမှာပဲနိုင်ငံရေးစကားပြောရမယ်တိုင်းရင်းသားဖက်ကဖွဲ့စည်းနေလေလက်နဲ့ချပြီးဒီမှာလာတက်မှရမယ် NLD ကလည်းသူရပ်တည်ထားတဲ့ချက်လေးကိုမေ့လိုက်ပြီးတော့မှဒီမျိုးသားညီလာခံမှာမလာရင်မလာမချင်းဒီနိုင်ငံရေးစကားမပြောရဘူးဆိုတဲ့သဘောထားပြီးတော့မှလှုပ်သွားတာရှိတယ်ဆိုတော့အဲ့လိုမျိုးရှိနေတော့ကျွန်တော်တို့ဘယ်လိုမှပြန်ပြီးတော့မှကျန်တဲ့တမန်ရေးလားစီလုံးညရေးလားဘယ်လိုမှမတည်ဆောက်နိုင်ဘူးအခုနဥဝင်းနိုင်ပြောထားတဲ့အချက်ကျွန်တော်ကြိုက်တာတူညီတဲ့ချက်လည်းရှိတယ်ကျွန်တော်တို့နာဖပြော NLD ရောတိုင်းသားလေရောအကုန်လုံးတူညီနိုင်တဲ့အချက်လည်းရှိတယ်ကျွန်တော်တို့အဲ့ဒီအချက်လေးပေါ်မှာအရင်အတိကအရေးထားပြီးတော့မှစပြီးတော့မှဆွေးနွေးတော့ရင်အဖြေထွက်လာနိုင်တယ်ကျွန်တော်ပြောချင်တာကတော့ကြည်မာတဲ့ပြဿနာကိုအရင်မကင်တွယ်ဘဲနဲ့တကယ်သဘောတူနိုင်တဲ့အချက်လေး
มาจนเราสะสินได้เนี่ยลูกจนเราไม่มีมาโอเคครับอังกออุหันยาเวจิตุตมาเลยดีเนี่ยมากุนาดีอังกออุหันไหนเปียวตัวเลยตุนีเนี่ยเฉ็ดดิสรอะปายกันเลยอิจฉิบาเลยดีแทปูไปแล้วจนเราเสิ้นဝင်ซะเลยเฉ็ดๆก็อเปญอ่านบ่เลยนะพัดสะลงก็อเนนน่ะขันบ่รู้เลยสรอะเฉ็ดป่ะอังกออุหันไหนเปียวตัวเลยแท้มาถ้าแม้ก็อกุเฉิงที่ก็เสียอซูยาบักก็ตูก็อปอซี้ยะနေเลยอะคาจ้ะรออะอไตขันนี่ก็ตินบงแม้ฉิๆอะละซาแม้ฉิๆกะยุไม่ใส่ နဲ့ပတ်သက်ပြီးတော့အငယ်ဘာများပြောချင်တာရှိပါသေးလဲ
အဲကျွန်တော်ခုခုနကတင်ပြသလိုပေါ့လေဟုတ်လားကျွန်တော်တို့အမျိုးသားပြန်လည်တင်ပြရေးကိုတကယ်တမ်းစပြီးတော့လုပ်နိုင်အောင်ဆိုတာကတော့ဒီငါမှန်နေငါတို့လုပ်တာကောင်းတယ်ငါတို့တော့လုပ်နိုင်တယ်ဆိုတော့ဒီအတ္တအတွေးခေါ်ကြီးပေါ့လေကိုယ့်ဘက်ကိုရက်ပြီးတော့ပုဂ္ဂိုလ်ကိုဟို final authority ပေါ့ဗျာအဲ့ဒီလိုကြီးလက်ကိုကဆုံးဖြတ်ချက်ပေးနိုင်တဲ့လူပဲဖြစ်တယ်ဆိုပြီးတော့အတွေးခေါ်နဲ့အဲကျွန်တော်တို့လုပ်မယ်ဆိုရင်ဒီလိုစစ်စစ်ဆွေးနွေးရေးကိုကျွန်တော်တို့လုပ်လို့မဖြစ်ပါဘူးခုလားနိုင်ငံတော်အစိုးရကကျွန်တော်ရှင်းရှင်းပဲတင်ပြခြင်းနဲ့ဗျာအပေါ်စီးရနေတယ်ဆိုတော့အမှန်ပဲဒါပေမဲ့တို့အပေါ်စီးရနေတယ်ဆိုတဲ့အတွက်ကြောင့်ဒါဘာမှစစ်စစ်ဖို့မလိုဘူးဆိုတဲ့အဲ့လားအဲ့လိုအယူဆနိုင်ပေါ်ကိုရောက်သွားမယ်ဆိုရင်တိုက်ပြီးအတွက်အမတန်ဝန်းနေစရာကောင်းပါလေအဲကျွန်တော်ဒီနေရာမှာလူကြီးတွေကိုတင်ပြခြင်းလာကကိုကအသာစီးရထားတယ်ဆိုတဲ့ဟာကိုသိရသားနဲ့သာစီးရပင်ညာညာတော့လဲငါတို့လျှော့ပေးမယ်ဆိုတဲ့ပုံစံမျိုးနဲ့ညာလုပ်မယ်ဆိုရင်ကျွန်တော်တို့အားလုံးတောင်းတနေတဲ့အမျိုးသားပြန်လဲတင့်ရရင်းကိုကျွန်တော်တို့ထူထောင်နိုင်ပါလိမ့်မယ်အဲ့ဒီလိုဆိုလို့ရှိရင်အမတန်မှနတ်လူသားတို့ခေါ်တဲ့သဘောထားမျိုးဖြစ်လာမှာပါခင်ဗျအဲကျွန်တော်တို့ဘက်ကလုပ်ရမယ်အလုပ်တစ်ခုလည်းရှိပါတယ်အဲ့ဒါကဘာလဲလို့ဆိုရင်ပြည်သူလူထုရဲ့ကိုယ်စားလုပ်နေတဲ့ကျွန်တော်တို့နိုင်ငံရေးသမားတွေအားလုံးပေါ့လေတည်တင်းတည်ပအားလုံးနိုင်ငံရေးသမားတွေကလည်းလက်ရှိအာဏာယူထားတဲ့ပုံကိုကြီးတွေခုနလိုအပေါ်စီးရပင်ညညာထားတော်လဲပဲတစ်ဖက်နဲ့အလျှော်ပေးပြီးနှိမ့်နေအမျိုးသားရေးအတွက်ဆိုပြီးတော့ရင်စိတ်ကြောင်းလာအောင်ကျွန်တော်တို့ကဝိုင်းပြီးတော့တဖွဲ့ဖွဲ့ပြောဖို့လိုပါတယ်တစ်ချိန်မက10ချိန်10ချိန်မကအချိန်20ပြောဖို့လိုလဲကျွန်တော်တို့ပြောကြရပါလိမ့်မယ်အဲ့ဒီလိုကျွန်တော်တို့ကစိတ်ရှင်လက်ရှင်နဲ့တင်ပြကြမယ်ဆိုရင်ဒီပုံကိုကြီးတွေနဲ့မကြာခင်မှာပဲစိတ်ထားတွေပြောင်းလာပြီးတော့အမျိုးသားပြန်လည်တင်ညာရေးစည်းလုံးရေးအတွက်စကားပြောလာကြလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါအင်္ဂါဥပဒေနဲ့ကျေးဇူးတင်ပါတယ်ဒါပေမဲ့ကကျွန်တော်တို့ဒီသတင်းတော်တယောက်နဲ့ပေါ့လေကျွန်တော်လေ့လာမိသလောက်ကတော့လက်ရှိဘုဇုံမူကြီးတန်းရွှေရဲ့ခေါင်းဆောင်မှုအောက်မှာရှိနေတဲ့စစ်အစိုးရအနေနဲ့ကတော့ပေါ့လေအခုချိန်အထိဒါမျိုးတွေကိုတက်ပြီးတော့လက်တင်ခံစဉ်းစားဖို့မရပါဘူး။အာနာနဲ့အင်အားကိုပဲအခြေပြုပြီးတော့ဆုံးဖြတ်နေတာဆက်သွားနေတာတွေ့ရပါတယ်။နောက်တစ်ခုကလည်းကျွန်တော်တို့ကအချိန်ချင်းဖြောင်းပြဖို့ဆိုတာကလည်းအခုအချိန်မှာဒီအတိုက်ခံတွေနေနေပေါ့လေအချိန်ကတော်တော်လေးနည်းလာတယ်လို့ကျွန်တော်တွေ့နိုင်ပါတယ်ဒါဒါပါကြောင့်ကျွန်တော်ပြောလဲဆိုတော့စီအစိုးရကသူ့ရဲ့အမျိုးသားညီလာခံကိုဒီနှစ်မှာအပြီးသတ်မယ်2008 2009မှာဆန္ဒခံယူပွဲနဲ့ရွေးကောက်ပွဲအသစ်လုပ်မယ်လို့ပြောဆိုနေပါတယ်တကယ်လို့ဒါဒီစီအစိုးရပြောသလိုပေါ့လေဒါတွေဖြစ်လာမယ်ဆိုရင်60ရွေးကောက်ပွဲရလက်နဲ့ဒီ NLD ပါတီပေါ်မှာအခြေခံပြီးတော့လှုပ်ရှားတဲ့အတိုက်ခံတွေရဲ့နိုင်ငံရေးဟာအတော့ကိုအကျက်ဆိုင်သွားစရာရှိပါတယ်ဒီတော့အတိုက်ခံတွေနေနဲ့ကဘာများဆက်လုပ်စရာရှိသလဲဆိုတာဟာတကယ်တကယ်ကိုကျွန်တော်တို့အလေးအနက်ကိုမရမယ့်မျိုးကွန်ဖြစ်လာပါတယ်ဥအောင်နိုင်ဘာများပြောချင်ပါလဲခင်ဗျ
ကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်တို့နိုင်ငံတစ်ခုလုံးအနေနဲ့ဟလာမြို့သားပြန်လေးကိစ္စတွေပါကြီးဖြစ်ချင်တယ်ဆိုလို့ရှိလို့ရှိရင်တော့လက်ရှိဆန်တဲ့အချက်တွေကိုလည်းစဉ်းစားဖို့လိုတယ်ခင်ဗျတကယ်လို့ခုနကိုမင်းစင်ပြောသလိုဒါစစ်ဆေးရလောက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့အတိုက်ခံရာစုတွေဟာဒီကောက်ပွဲမှာလည်းမပါနိုင်ဘူးဟလာဟိုရှေ့လည်းမရောက်နိုင်ပြင်ဆင်မှုလည်းတိတိကျကျမရှိဘဲနဲ့ဟတ်ကော်ကြီးဖြစ်နေမယ့်အနေအထားမျိုးတော့ဖြစ်နိုင်တယ်ခင်ဗျအဲ့တော့ဟိုအဲ့ဒီလိုဟာမျိုးမဖြစ်ဖို့ကိုလည်းတိတိကျကျအခုတည်းကနေပြီးတော့ဘယ်လိုဖြစ်ရင်တော့ဘယ်လိုလုပ်ရမလဲဆိုတာလေးကိုလက်တိဆန်ဆန်စဉ်းစားဖို့ပြောပါရခင်ဗျအဲ့တော့တိုင်းပြည်တစ်ခုလုံးမှာပြဿနာပြေလည်နိုင်မဲ့နည်းမျိုးဆိုလို့ရှိရင်ဟိုတိတိကျကျလေးဟလာစဉ်းစားပြီးတော့ဆွေးနွေးပြီးတော့လုပ်ရမယ့်အချက်တစ်ခုရှိတယ်အဲ့ဒါကတော့နံပါတ်1တစ်ချက်ကတော့တိုင်းသားတွေနဲ့ပတ်သက်တဲ့ဒီစကစ်ခိုက်တဲ့ဆေးရည်ကိစ္စတွေကိုတော့ဘယ်လိုပဲဖြစ်ဖြစ်ဟလာတနည်းနည်းပေါ့နော်ဟလာရအောင်လုပ်ရမယ်လို့ကျွန်တော်ထင်တယ်ဒီလိုပြိပခရှိနေရင်တော့ဟလာမြို့သားပြင်လဲတင်းမြေရေးဆိုတဲ့လမ်းကတိုင်းသားတွေနဲ့လုပ်မဲ့ကိစ္စမှာဘယ်လိုမှပွင့်မှုမရှိဘူးပေါ့နော်အဲတစ်ဖက်မှာလည်းအဲစစ်ဆိုးရကအခုဖွဲ့စည်းပုံခြေကဥပဒေလို့ လောက်ထားတဲ့ကိစ္စတွေမှာတော်တော်များများဟာချိုးလာတယ်တော်တော်များများပါပါတယ်ဘလို့မှအလျှော့မပေးဘဲနဲ့ပြန်လာမယ်ဆိုတဲ့ပုံစံမျိုးတွေလည်းလောက်ထားတာရှိပါတယ်အဲ့တော့လက်တွေ့ဆန်တန်အဲ့ဒီအချက်တွေကိုရောဒီဖွဲ့စည်းပုံအခြေခံဥပဒေတွေကကောင်းတယ်လို့ယူဆရတဲ့အချက်တွေကိုတိတိကျကျလေ့လာပြီးတော့ဒီအပေါ်မှာဘယ်လိုလုပ်ပြီးတော့မှရှေ့လျှောက်ဆောင်ရွက်သွားရမလဲဆိုတာမျိုးတွေကိုတိတိကျစဉ်းစားဖို့ ဆိုရရဲ့ဆိုရင်ချက်တွေကိုလည်းတိတိကျကျနားလည်ဖို့လိုတယ်ခင်ဗျာကျွန်တော်တို့ကစစ်တပ်ကိုကြောင်းစီခြင်းစစ်တပ်ကိုကြောင်းအောင်ကြိုးစားနိုင်ဖို့အတွက်ဆွဲဆောင်နိုင်ဖို့လိုတယ်ခင်ဗျာအခုလိုအနေထားမျိုးတွေမှာကကျွန်တော်အနေနဲ့အဲ့ဒီလိုပုံစံမျိုးတွေတိတ်မတွေ့ရပဲနဲ့လက်ရှိပြိပခတ်ဟာပို့ပြီးတော့ရန်ဆောင်နေတဲ့အနေထားမျိုးတွေဖြစ်လာတဲ့အခါမှာခုနပြောတဲ့မြို့သားပြည်နယ်တင်
စကားကိုကျွန်တော်လည်းမကြားခဏကြားပါရယ်အန်ကော့ဘလိုများဒါနဲ့ပတ်သက်ပြီးတော့ဖြည့်ဆွတ်ပြောချင်တာရှိပါသေးလဲ
ဒီအမျိုးသားရင်ကြားစရေးပြန်ဖြစ်ဖို့ကတော့အခုနကပြောတယ်လို့မျိုးပဲနှစ်ဖက်စလုံးကလိုလားမှဖြစ်လာနိုင်မယ်ဒါပေမဲ့အခုလောလောဆယ်ဘုချုံတန်းရှေအရာဆိုတော့သူကကိုမင်းစင်ပြောတဲ့အတိုင်းပဲအာနာနဲ့အင်အားနဲ့လှုပ်သွားမဲ့ပုံစံဖြစ်တယ်ဆိုတော့အဲ့ဒီနေရာမှာမလုံနိုင်ဘူးမဟုတ်ဘူးလုံနိုင်ပါတယ်အဲ့လိုမျိုးတွားရင်လည်းတွားနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ထောက်ပြရမှာကအင်အားနဲ့ညီညွတ်ရေးတည်ဆောက်တဲ့နေရာမှာနှစ်ပေါင်း90ရှိပြီညီညွတ်လာသလားမဟုတ်ပဲအခြေအနေပိုဆိုးသွားသလားညီညွတ်ရေးမရဘဲနဲ့လူတို့ကပိုဒုက္ခရောက်သွားတာမြင်ရတယ်ကျွန်တော်တို့တိုင်းပြည်လုံးနှစ်နာတဲ့စီးပွားရေးအခြေအနေလည်းရောက်သွားတာမြင်နေရတယ်ဒီဟာလေးကိုကျွန်တော်တို့ကထောက်ပြရမယ်ကျွန်တော်တို့ပြောနေတာကစစ်တပ်ကိုမကြိုက်ဘူးမဟုတ်ဘူးအခုနောက်ဦးဝင်းနိုင်ပြောရတဲ့အတိုင်းစိတ်ကြဲကြဲနဲ့သူတို့လောက်ပြနိုင်ရင်လူတိုင်းကထောက်ခံမှာပဲဒါပေမဲ့အခုလက်ရှိမြင်နေရတဲ့ဟာကပြက်စီးတဲ့ဟာလေးကိုပဲမြင်နေရတယ်ပိုပြီးအခြေအနေဆိုးနေတဲ့ဟာပဲမြင်နေရတယ်ဆိုတော့ဒီမှာအဲ့လိုမျိုးဆက်သွမ်းတော့သူတို့ကဆက်အုပ်ချုပ်သွားနိုင်မယ်ဒါပေမဲ့အတိုင်းပြည်ကတော့ဒီထက်ပြက်စီးနေတော့ကျွန်တော်တို့ကမြင်နေဆိုတော့ကျွန်တော်တို့ပြောချင်တာကသူတို့နဲ့စကားပြောမယ်ဆိုရင်လေကျွန်တော်တို့ကနီလန်းရှာရမယ်။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ဒီလိုလွတ်ထိုင်ရင်တိုင်းပြည်ကပိုနဲ့နာမယ်၊လူတို့ပိုနဲ့နာမယ်၊တိုင်းပြည်ပိုပြက်စီးမယ်။ဆိုတော့ကျွန်တော်တို့ကဒီလိုမျိုးမလွတ်ထားစေချင်။ဆိုတော့တကယ်ကတူညီတဲ့ချက်လေးရှိတယ်။အဲ့ဒီတူညီနိုင်တဲ့ချက်လေးကျွန်တော်တို့ကဆွေးနွေးတင်တယ်
။ဟုတ်ကဲ့ခင်ဗျာ။အန်ကောဦးဝင်းနိုင်ပါများဖြည့်ဆွတ်ပြောချင်ပါသေးလေ။
အော်ကျွန်တော်ပြောချင်တာကဒီကျွန်တော်တို့နိုင်ငံရေးအဖွဲ့အစည်းတစ်ခုအနေနဲ့ဆို၎င်းနိုင်ငံရေးသမားတယောက်အနေနဲ့ဆို၎င်းဒီယူဆတစ်ခုပြင်ဆင်တစ်ခုကိုဒီရည်ရည်စုတ်ကြိုင်ထားတာမျိုးကိုတော့ကျွန်တော်မှားတယ်လို့ကျွန်တော်ပြောချင်တယ်ဗျ။အကိုလက်ခံထားတဲ့မူကိုမထိတ်ဆိုင်စီပဲနဲ့ရှိနေတဲ့ကြောင်းလဲမှုမှန်တယ်ရောက်ကိုကျွန်တော်တို့လက်ခံသင့်ပါတယ်။ဥပမာကျွန်တော်တို့ကလက်ခံထားတဲ့မူကဒီမိုကရေစီသဘောတရားအဲ့တော့ဒီဒီမိုကရေစီသဘောတရားကိုအောင်မြင်စွာအကောင်အထည်ဖော်နိုင်အောင်တခြားပြည်တွင်ပြောင်းလဲမှုတွေအဲ့ဒါမိဂျူဟာပြောင်းလဲမှုတွေမဟာဂျူဟာပြောင်းလဲမှုတွေကိုအချိန်နဲ့ချိန်ကာလိုက်ပြောင်းပြစ်တဲ့ဆိုရင်ကျွန်တော်တို့ပြောင်းပြစ်ကြရမှာခဲ့နောက်တစ်ခုကျွန်တော်တို့ရထားတယ်ဆိုတော့အခွင့်အရေးတွေအဲ့ကျွန်တော်တို့ရထားတယ်ဆိုတော့ mandate တွေဓာတ်ရီကိုလည်းကျွန်တော်တို့ကဘာကိုကူးစားပြီးစဉ်းစားရမလဲဆိုရင်ကျွန်တော်တို့အခုလိုပြောထားတဲ့ရထားတဲ့ mandate တွေအခွင့်အရေးတွေဟာခုနကျွန်တော်တို့ပြောတယ်အမျိုးသားပြန်လည်စစ်မြန်ရေးလုပ်တဲ့နေရာမှာကြီးကနေပြီးတော့ကန့်လန့်ခံနေမလားမခံဘူးလားဆိုတော့ကျွန်တော်စဉ်းစားဖို့လိုတယ်ဗျအဲ့ဒီခါကလက်ခံလန့်ညခံနေမယ်ဆိုရင်တော့ပယ်ပြီးရင်ကျွန်တော်တို့ပယ်ကိုပြရမယ်ဒါကရဲရဲရင်းရင်းနဲ့နိုင်ငံရေးလုပ်ွက်တယ်ဒီလိုလုပ်ွက်မျိုးကိုလုပ်ဖို့လို့ကိုလိုအပ်ပါတယ်တစ်ဖက်ကကြီးကျွန်တော်တို့ကစွန့်လွန်ရမယ်တစ်ဖက်ကကြီးပယ်ပြရမယ်ဆိုတာမျိုးကိုကျွန်တော်မပြောပါဘူးသို့တော့ဒီလိုပယ်ပြပြလိုက်တဲ့အတွက်တိုင်းပြည်အကျဲ့ရမယ်အကျိုးကျေးဇူးကပါတယ်ဆိုရင်ပြည့်ရင်ကျွန်တော်တို့ဘက်ကနေပြီးတော့စွန့်လွတ်တိုက်ပါတယ်ဆိုတာလေးကိုတော့ကျွန်တော်ဖြည့်ဆည်းပြီးပြောချင်ပါတယ်ခင်ဗျာ
။ Okay ဒါဖြင့်ကော်နာမေးရပါမင်းဖြည့်ဆည်းပြောချင်ပါတယ်ခင်ဗျာ
။ဒီလိုစစ်တပ်ကအခုလိုအနေအထားမျိုးမှာအတဖက်သက်လုပ်တယ်လို့ဖြစ်နေတဲ့အခါကျတော့ဒီလိုလုပ်တာမျိုးဟာဆိုရင်ရေရှည်မှာကြတော့လေတကယ်စစ်မှန်တဲ့အောင်ပွဲမဟုတ်ဖ ೇನೆ တိုင်းပြည်ကအမှန်တကယ်နှက်နာနိုင်တဲ့ကိစ္စမျိုးတွေဖြစ်နိုင်တယ်ခင်ဗျတစ်ဖက်သက်အနိုင်ယူပြီးတော့လှုပ်လိုက်တဲ့ကိစ္စမျိုးဥပမာဂျာမနီကိုတစ်ဖက်သက်ဒ ဒီပထမကဘာစစ်ပြီးမှာဘာဆိုင်စာကြောင့်ချုပ်လိုက်တဲ့အတွက်နှစ်20ပဲခန့်နေဟလာဒီတစ်ဖက်ကစာကြောင့်ချုပ်ခဲ့ပေါ်မှာမကြေမနက်ဖြစ်ပြီးတော့ပြန်ပြီးတော့တိုက်ကြတဲ့အတွက်လူတွေတန်းစီစီတေကြတယ်ဒုတိယကဘာစစ်ကြီးဖြစ်သွားတယ်အဲ့တော့အဲ့လိုပုံစံမျိုးဟာဆိုလို့ရှိရင်ကျွန်တော်တို့အင်္ဂလိပ်လိုတော့
ဟုတ်ကဲ့ခင်ဗျာအခုအောင်နိုင်ဦးကျေးဇူးတင်ပါတယ်တကယ်တော့ဒီကိစ္စကလည်းဆွေးနွေးမယ်ဆိုရင်ကျွန်တော်တို့အများကြီးကိုဆွေးနွေးစရာရှိပါတယ်တကယ်ကိုကျေးဇူးနဲ့ကိစ္စပါအခုအချိန်နဲ့ကျွန်တော်ရသွားပြီမို့ဒီနေ့စကားဝိုင်းကတော့ဒီမှာပဲရန်နာကျင်ပါတယ် တကယ်တော့ဒီပြဿနာတွေဖြစ်ချင်တဲ့ရန်တက်ထုဖြစ်ချင်နေဆိုရင်တစ်ဖက်တည်းကနေရန်ဆပြီးတော့ဟလာဟိုပြဿနာရှာလို့ထကြနှက်ကြလို့ရပါတယ်ဒါပေမဲ့ရင်ကြားစေလွတ်ချင်နေဆိုရင်တော့နှစ်ဦးနှစ်ဖက်ပေါ့လေအပြန်အလှန်လိုအပ်ပါတယ်အဲဒါကြောင့်မို့လဲဒီတစ်ဖက်တည်းလို့မရဘူးတစ်ဖက်တည်းလို့မရဘူးလို့အားလုံးကပြောနေကြတာပါဒီပြဿနာတွေကိုတကယ်ဖြေရှင်းချင်နေဆိုရင်ဟလာတစ်ဖက်တည်းဆောင်ရွ ြန်လဲစီလုံးရေးပဲဆိုဆိုဒါတွေကိုဆောင်ရွက်နိုင်မယ်ဆိုရင်တော့အကောင်းဆုံးပဲလို့ပြောရင်းနဲ့ပဲဒီကနေ့စကားပိုင်းကိုညှနာလိုက်ပြရစီစကားပိုင်းမှာပါဝင်ဆွေးနွေးကြတဲ့ရန်ကုန်ကအမျိုးသားရေးဦးဝင်းနိုင်ဥရောပအခြေစိုက်ညမအေးရရုံကညွှန်ကြားရေးမှူးဦးဟန်ချောင်းဝေညမအေးလေးလာနေတဲ့ဦးအောင်နိုင်ဦးတို့ကိုကျေးဇူးအထူးပဲတင်ပါတယ်တော်တော်ရှင်ညမပြည်သူများလဲကိုရောစိတ်ပါချမ်းမြေ့တရားရှိကြပါစေခင်ဗျာ